မြန်မာနိုင်ငံကိုအမေရိကန်ဘက်ကအစင်းမြင့်စစ်ဖက်တမူးတူဆေလွတ်တာဟာအချိန်မကျသေးတဲ့လို့ရဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကဝေဖန်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လနော့စကီနဲ့အတူဗန်နာရီနဲ့ကာကွယ်ရေးကတာဝန်ရှိသူတွေလည်းပါသွားရမှာအမေရိကန်ပြည်ထောင်စုရဲ့ Pacific ဒေသစစ်ဌာနချုပ်ဒုတိယတပ်မှုဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရက်ရှ်ဖီလည်းပါသွားခဲ့တာကိုညွှန်းပြောဆိုတာဖြစ်ပါတယ်။အပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားညုံကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်စုရအနေနဲ့အချိန်မတိုင်သေးပဲမြန်မာနိုင်ငံနဲ့ရင်းနှီးနှီးဆက်ဆံဆောင်ရွက်နေတာတွေဟာတစ်ဖက်မှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုထိခိုက်မှစိုးရိမ်ရတယ်လို့အမေရိကန်ခြေစိုက် HRW လူခွင့်စောင့်ကြည့်မှုအဖွဲ့ကဝေဖန်လိုက်တာပါ။မြန်မာနိုင်ငံကနိုင်ငံရေးကျင်းသားကိစ္စဒီရွန်ဂျာပါဝင်တိုင်းသားလူနည်းစုတွေရေးကိစ္စရွန်ဂျာပါဝင်လူနည်းစုလူမျိုးတွေရေးကိစ္စလွတ်လပ်စွာပြောဆိုရေးသားခွင့်စတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအတွက်အတော်လေးကိုရက်ခံမှုပေးထားပြီးမြန်မာအစိုးရအထူးသဖြင့်ဒီမြန်မာစစ်တပ်နဲ့နီးနီးကပ်ကပ်ဆက်ဆံဖို့ကြိုးပမ်းတာဟာစောလုံးသေးတယ်လို့ HRW ကယူဆပါတယ်။အမေရိကန်စစ်ဖက်ကအစစ်မြင့်တမှုတူမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်ဆိုတာဟာမြန်မာစစ်တပ်ဘက်ကနေပြီးတော့အဓိပ္ပာယ်ကောက်လွှဲတာမျိုးဖြစ်နိုင်တယ်လို့ HRW အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brett Adam က view ကိုပြောပါတယ်
။ The problem is that the United States also is trying very hard to be friends with a regime that has failed to engage in serious reforms and this is sending
me to the gego ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ပြက်ကွက်တဲ့မြန်မာအစိုးရနဲ့မိတ်ဆွေဖြစ်ဖို့အမေရိကန်အနေနဲ့အသေးအံလုပ်နေတဲ့ကိစ္စပါအမေရိကန်ဘက်ကအစစ်မြင့်တမ်မှုတူးကိုလည်းမြန်မာနိုင်ငံကိုတွားရောက်စေတာကြောင့်သူတို့ကိုလိုလားမှုရှိတယ်ဆိုပြီးမြန်မာဘက်ကအတိတ်ပဲကောက်လွှဲသွားစေနိုင်ပါတယ်တကယ်တော့မြန်မာစစ်တပ်ထဲမှာပြည်ပြင်ပြောင်းလဲမှုတွေဘာမှမတွေ့ရသေးတာကြောင့်ဒါဟာအင်မတန်ဆောလွန်သေးတယ်လို့ယူဆပါတယ်မြန်မာစစ်တပ်ဟာအရက်ဖတ်အုပ်ချုပ်မှုတွေမှာပတ်သက်ထိန်းချုပ်ထားတော့မှာဒါကိုပြောင်းပြစ်ဖို့လိုပါသေးတယ်ဒေါက်ဆွမ်းစုကြည်ကိုလည်းတမရမဖြစ်နိုင်အောင်ကန့်သက်ထားမှုတွေရှိတော့မှာကချင်ကရင်ပြည်နယ်တွေကစစ်ပွဲတွေမှာလူခွင့်ချိုးဖောက်မှုတွေလည်းမရက်သေးပါဘူးဒါကြောင့်ပြည်ပြင်ပြောင်းလဲမှုနည်းနည်းလေးလှုပ်ပြယုံနဲ့မလုံလောက်ဘူးဆိုတာကိုမြန်မာအစိုးရကိုရောမြန်မာစစ်တပ်ကိုပါအမေရိကန်ပြည်ထောင်စုအနေနဲ့ရှင်းရှင်းလင်းလင်းပြထားတဲ့နဲ့အဓိပ္ပာယ်ကောက်လွဲတာမျိုးမဖြစ်သင့်ပါဘူ
းအမေရိကန်ပြည်ထောင်စုရဲ့ပစိဖိတ်ဒေသစစ်ဌာနချုပ်ဒုတိယတပ်မှူးဖြစ်တဲ့ဒီဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရက်ရှ်ဖီလ်အပါအဝင်အမေရိကန်ကာကွယ်ရေးနဲ့ဗန်ဒိုင်းဌာနအစိမ့်ရာရှိတွေကိုဦးဆောင်သွားတဲ့သူလက်ထောက်နိုင်ငံကြီးဝန်ကြီးတွန်မလနော့စကီဟာ HRW မှာ12နှစ်ကြာလုပ်ဆောင်ခဲ့ပြီးတော့ဒီ HRW ရဲ့ဒီ Washington DC ညွှန်ကြားရေးမှူးဖြစ်မြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စရပ်တွေမှာအတော်လေးကိုပြင်းပြင်းထန်ထန်ထောက်ပြဝေဖန်ခဲ့သူတူဖြစ်ပါတယ်လက်ထောက်နိုင်ငံကြီးဝန်ကြီးတော်မနဲ့ဒီအမေရိကန်စစ်ဖက်တာဝန်ရှိသူတွေဟာနေပြည်တော်မှာမြန်မာစစ်တပ်အကြီးတန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေးကိစ္စရပ်တွေဆွေးနွေးမယ်လို့နိုင်ငံကြီးဌာနကတော့ထုတ်ပြန်ထားပါတယ်
။ And I have no doubt that Tom Malnowski will be pushing his hardest with the Burmese military, with the Burmese government and within the US government for the promotion and protection of human rights in Burma. The question is not Tom the question is
Tom အနေနဲ့ကတော့မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုရောမြန်မာစစ်တပ်ကိုပါနောက်အမေရိကန်အစိုးရအတွင်းမှာပါသူအတက်နိုင်ဆုံးပြင်းပြင်းထန်ထန်ဖိအားပေးပြောမယ်ဆိုတာတန်တရားမရှိပါဘူး။ဒါကြောင့်မေကွန်းက Tom ဘောမတီးပါဘူး။ကျန်တဲ့အမေရိကန်အစိုးရပိုင်းကအချိန်မကျသေးပဲမြန်မာနိုင်ငံနဲ့ရင်းရင်းနှီးနှီးစီးပွားဆက်ဆံနေတာကပြဿနာဖြစ်နေတာပါ။အမေရိကန်အနေနဲ့မြန်မာရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုမဆောင်ဘဲနဲ့အခုဆိုရင်ထောက်ခံကူညီမှုအတော်များများပေးနေပါတယ်။ဒါဟာ HRW အနေနဲ့အမေရိကန်အစိုးရနဲ့သဘောကွဲလဲတဲ့အချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကပြည်ပြင်ပြောင်းလဲမှုတွေတိတိကျကျရှိခဲ့ပေမယ့်နောက်ထပ်ပြည်ပြင်ပြောင်းလဲတဲ့လက္ခဏာတွေအခုဘာမှမမြင်ရပါဘူး။နောက်ကျောင်းလဲသွားတဲ့အခြေအနေတွေတောင်မြင်ရပါတယ်။ဥမာရခိုင်ပြည်နယ်အတွင်းရင်ဂျာတွေကိုအကြမ်းဖက်မှုတွေရှိနေတာပါ။လူနည်းစုတွေကိုခွဲခြားဆက်ဆံမှုတွေကိုလည်းကင်တွယ်ဖြေရှင်းတာတွေမတွေ့ရပါဘူး။တခြားလူနည်းစုတိုင်းရင်းသားတွေနဲ့လည်းတည်တံ့တဲ့ငြိမ်းချမ်းရေးအပြစ်ခတ်ရစဲရေးမလုံနိုင်သေးပါဘူး။ဒါကြောင့်လမ်းကြောင်းမှန်ပေါ်သွားနေပြီလို့ပြောလို့မရပါဘူ
း HRW က Brett Adam ဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဌာနရဲ့ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံကြီးဝန်ကြီး Tom Malnowski ဟာအမေရိကန်နိုင်ငံကြီးဌာနကာကွယ်ရေးဌာနနဲ့ဗန်နာရီဌာနကတာဝန်ရှိသူတွေပါဝင်တဲ့ကုလသမဂ္ဂအဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုဂျွန်လ22ရက်နေ့ကနေပြီးတော့28ရက်နေ့အထိတွားရောက်နေတာဖြစ်ပါတယ်ရန်ကုန်နေပြည်တော်ပြင်ဒီမွန်ပြည်နယ်နဲ့ကယပြည်နယ်ဘက်ကိုလည်းတွားရောက်ဖို့ရရှိပါတယ်မြန်မာစုရတာဝန်ရှိသူတွေစစ်ဖက်တာဝန်ရှိသူတွေအပြင်ရပ်ဖက်လူမှုအဖွဲ့အစည်းတွေနောက်စီးပွားရေးလုပ်ငန်းရှင်တွေနဲ့တိုင်းသာခေါင်းဆောင်တွေကိုလည်းတွေ့ဆုံသွားဖို့ရှိနေပါတယ်ခင်ဗျာ